အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းမှာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်သတ်မှတ်ခံထားရတဲ့မွတ်စလင်တွေနဲ့ပတ်သက်လို့အရေးအကြီးဆုံးဦးစားပေးဆောင်ရွက်ရမယ့်ကိစ္စကသူတို့ကိုနိုင်ငံသားအဖြစ်အသိမှတ်ပြုပေးရေးဖြစ်တယ်လို့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် VJ Nambiya ကပြောလိုက်ပါတယ်။ Mr. Nambiya ရဲ့အဲ့ဒီလိုပြောဆိုချက်နဲ့ပတ်သက်လို့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသမရယုံညွန့်ကြားရေးမှုဥစော်ထေးကအခုလိုစတင်တုံ့ပြန်ပါတယ်ရှင
်။နိုင်ငံတကာကတော့ဒါဝိုင်းပြောတာပေါ့နော်။ဝိုင်းပြောတော့ကျွန်တော်တို့ကဟို blind လို့မရဘူး။အဲ့ဒါလည်းအပြတ်ပြောပြီးသား။ပုံမှန်နဲ့ပြတ်ပြတ်သွားတာပြောပြီးသား။အဲ့မှာအားလုံးအချက်၃ချက်အချက်၃ချက်ကတည့်နံပါတ်1လူဘင်္ဂါလီပေါ့နော်။ Rohingya ဆိုကျွန်တော်တို့ကမရှိဘူး။ဒီတိုင်းသားလူမျိုးစုမျိုးနွယ်စုဆိုတာမရှိဘူး။ဒီသုံးလုံးမရှိဘူး။အဲ့တော့ Bengali ဆိုတော့ကျွန်တော်တို့ဟိုအစိုးရရောတီတူရောတိုင်းနိုင်ငံလုံးအောင်ဒီလိုသတ်မှတ်ထားတယ်။အဲ့တော့ Bengali နဲ့ပတ်သက်လို့ပြောရမယ်ဆိုရင်ဒီသူတို့ရဲ့ဟို right to citizen ကိုကျွန်တော်တို့ကစိတ်ကျင်ဟိုဇုံကိလက်စီမရင်းနေတာမဟုတ်ဘူး။နလနေချက်ကပေးမယ်ဆိုတော့82လောနဲ့ညီရဟာကိုပေးမယ်82လောနဲ့မညီတာကိုတော့ပြီးလို့မရဘူးအဲဘာကြောင့်လဲဆိုတော့ဟိုဒီနိုင်ငံသားကိစ္စဒီဒီနိုင်ငံတော်ရဲ့အထောက်အကူအနာရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်ဆိုတာဒါပြည်ဝင်ထုတ်ပြန်ထားပြီလားအဲ့တော့အဲ့ဒီအထောက်အကူအနာတစ်စိတ်တစ်ပိုင်းကိုပေးတဲ့အခါမှာကျွန်တော်တို့ဒီဇဲဥတွေဖြစ်တဲ့82လောနဲ့ပေးမယ်လောနဲ့မညီတဲ့လူကိုတော့မပေးနိုင်ဘူးအဲ့ဒီနံပါတ်3ချက်နဲ့ဒီဟာကဘာလို့အမြင်ပွားနေလဲဆိုတော့အခုနောက်ဆုံးဟိုဆန်းဆဲမှာတွေ့ရတဲ့အချိန်မှာတော့ဒီကောင်ဆင်းမှာကသူကဒီဟာမရှိတဲ့ဟာကိုဒီလိုမျိုးကြုံနေတယ်ဆိုလိုတာကအတိုင်းအတာဆိုတော့မျိုးနွယ်ပြီးဆိုတာဒီလိုမျိုးဟိုပရက်ရှာပေးပြီးတော့အဲ့လိုမျိုးတောင်းဘယ်လိုရတယ်ဟာမဟုတ်ဘူးအဲ့တော့အစိုးရဟိုကလည်းဒီလိုတောင်းဆိုတဲ့အတွက်ပေးပါတယ်ဆိုတဲ့ဟာလုံးလုံးမရဘူးလုံးလည်းလုံးမပေးနိုင်ဘူးပေါ့နော်အဲ့တော့ဥရင်းရဲ့အညီပဲနိုင်ငံသားစစ်ကွင်ရရမယ်ဥရင်းရဲ့အညီတော့နိုင်ငံသားအားလုံးနိုင်ငံသားစစ်ကွင်ပေးမယ်ဒါပြောပြီးသား
ဆိုတော့ဦးဇော်ထေးပြောသလိုဆိုလို့ရှိရင်မစ္စတာနမ်ဘီယာအပါဝင်ပေါ့မစ္စတာကင်တာနာတို့မစ္စတာနမ်ဘီယာတို့တခြားနိုင်ငံတကာကကိုယ်စားလှယ်တွေကိုမြန်မာပြည်ကိုလာတဲ့အခါကျရင်ဒီဆိုတော့ဦးဇော်ထေးပြောသွားတဲ့အဓိကအချက်၃ချက်ကိုဟိုမြန်မာအစိုးရဘက်ကတင်ပြခဲ့တယ်ဒီဟာကိုခံပြီးတော့ဆွေးနွေးတယ်ပေါ့
ဟုတ်တယ်ဆွေးနမ်ဘီယာရောကင်တာနာရောတရားလူတွေဟို UN မှာရောနော်ဘန်ဂျီမွန်တို့ပါအပါဝင်နောက်အမေရိကန်ကျန်တဲ့ EU အကုန်လုံးနဲ့ဆွေးဆောင်တဲ့ခါတိုင်းဆွေးနွေးတဲ့ခါတိုင်းဒီကိစ္စကဒီတိုင်းပဲကျွန်တော်ရည်ရည်ချက်ကအဲ့ဒါပဲဟုတ်ဆိုရရည
်နိုင်ငံတကာကကိုယ်စားလှယ်နဲ့ဆွေးနွေးနေရမှာဆိုတော့ဥစ္စာတိပြောသလိုဒီအချက်တွေကိုမြန်မာအစိုးရကအခြေခံကင်ထားတဲ့မူချက်မူပေါင်းတွေရှိတယ်ပေါ့ဒီသဘောအချက်၃ချက်ပဲဆိုကြပါစို့အလိုမျိုးမူပေါင်းတွေမြန်မာအစိုးရတင်ပြနေတဲ့ကြားထဲကအခုဆိုလို့ရှိရင်မနေ့ကပဲမစ္စတာနမ်ဘီယာရုတ်တရက်ဒီကိစ္စကိုထပ်ပြီးတော့ပြန်ပြောလာတယ်ဆိုတော့မြန်မာအစိုးရတင်ပြထားတာနဲ့ဆန့်ကျင်မဲ့ဖြစ်နေတဲ့အခါကျတော့ဟိုသူတို့ကမြန်မာအစိုးရနဲ့သဘောထားကွဲလွဲမှုရှိနေတယ်ဆိုတော့ဆိုလိုချင်တာလား
အဲ့မှာဟိုနမ်ဘီယာရဲ့ပြောချက်ကကျွန်တော်တို့အတိအကျတော့မသိသေးဘူးပေါ့နော်အဲ့ဒီမှာရှိတဲ့ဘင်္ဂါလီတွေအကုန်လုံးကိုပေးရမယ်ပေးမှပြည်လည်မယ်ဆိုတဲ့ခါကတော့ကျွန်တော်တို့လက်တွေ့မကြဘူးကြာကျွန်တော်တို့ပြည်တွင်းနိုင်ငံရေးပေါ့နော်ပြည်တွင်းလူမှုပြည်နယ်ရေးနောက်ပြည်ထဲမှာရှိတဲ့ဒီနေအေဂျင်စီအကုန်လုံးနဲ့နောက်ကက်ကနာပြည်လည်ရေးပေါ့အရေးကြီးဆုံးကကက်ကနာပြည်လည်ရေးကိုရှေ့ရှုတဲ့ကျွန်တော်တို့တိုက်တွန်းချက်တွေကိုဟိုစစ်ဖြစ်နေကြာ
နိုင်ငံတကာဒီဥရောပတို့အမေရိကန်အစိုးရတို့ကပြောနေတာကဒီဟာတွေကနည်းနည်းဟိုပါပေါ့နော်မြန်မာပြည်ပြည်ပြောင်းလဲရေးမှာဟိုဆွန်ကြောက်ခလုတ်ဖြစ်နေတယ်ဒါမှမဟုတ်ရှင်လဲမြန်မာပြည်ပြည်ပြောင်းလဲရေးဘလောက်တိုင်းတာဒီသွားတယ်လဲအစိုးရဘက်ကဘလောက်ထိလိုလားလားပြည်ပြောင်းလဲရေးကိုလှုပ်ဆောင်နေတယ်လဲဆိုတာကိုဒီဟာတွေနဲ့နိုင်ချင်ပြီးတော့ကြည့်ရမယ်ပါညာဆိုသူကစံထားပြီးတချို့ပြောနေကြတာတွေရှိတော့အဲ့ဒီဟာတွေနဲ့ဒီမြန်မာပြည်ကိုဒီဟိုပါပေါ့အကူအညီပံ့ပိုးမဲ့ဟာတွေရင်းနှီးမြှုပ်နှံမဲ့ဟာတွေကိုထိခိုက်သွားမဲ့အလားအလာကိုမြန်မာအစိုးရဘက်ကထက်သွင်းစဉ်းစားသလားစိုးရိမ်မှုရှိလား
ဟိုတော်မှန်လိုက်ပါတယ်လေသူကမိန့်ခွန်းနေမှာလဲပြောတယ်ဒီကိစ္စကရခိုင်ပြည်နယ်ပေါ့နော်ရခိုင်ပြည်နယ်ပြည်ပခါကဒီမြန်မာနိုင်ငံရဲ့ကျွန်တော်တို့ဒီမိုကရေစီ transition ကိုထိခိုက်နိုင်တဲ့ဒီမိုကရေစီ transition အတွက်ပို့ပြီးတော့နှောင့်နှေးချန်ကြပြီလေဆိုတာလက်ခံတယ်အဲ့ဒီပေါ်မှာကျွန်တော်တို့ကနိုင်ငံသားစီစီလုပ်ငန်းစဉ်ကိုအင်အားလုံးပြီးတော့လုံခြုံရေးတပ်ဖွဲ့များများနဲ့လုပ်မယ်ဆိုရင်မရဘူးတော့မဟုတ်ဘူးတော့ဒီလိုမျိုးဟိုအင်အားသုံးပြီးတော့စီစဉ်ရေးလုပ်ငန်းစဉ်ကြရင်ကျွန်တော်တို့ကအပြုသဘောတဲ့ဟိုဝေဖန်မှုတိုက်ခိုက်မှုပေါ့နော်အလုံးလက္ခဏာကပုံများမယ်အဲ့ဒါကြောင့်လို့သူတို့ဒီအုပ်စုကိုစီယုံပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကိုလည်းဟိုတိုက်တွန်းပြောကြားလည်းရှိတယ်ပေါ့နော်တိုက်တွန်းပြောကြားဘာအချက်ကိုဥပဒေထားပြောလဲဆိုတော့ဒီစီစဉ်ရှေ့ verification မှာအဲ့ဒီတောင်းဆိုနေတဲ့အဖွဲ့တွေကငင်းငင်းကြမ်းကြမ်းအေးအေးကြမ်းကြမ်းနဲ့ပူပေါင်းဆောင်ရွက်ဖို့အဲဒီသူတို့ကဩဇာရှိတဲ့နိုင်ငံတကာမှာရှိနေတယ်ပေါ့နော်ဟိုကမ်ပိန်းဖွဲ့စည်းတွေကသူတို့ကိုအစိုးရနဲ့အဲဒီနိုင်ငံသားစီစီလုပ်ငန်းစဉ်မှာပူပေါင်းဆောင်ရွက် ကူအောင်ဆောင်ရွက်ဖို့တိုက်တွန်းပေးဖို့ပေါ့နော်ဒါတွေကိုလည်းကြော်ထားပြီးဖြစ်တာပေါ့နော်အဲဒီတော့ဒီဟာကကျွန်တော်တို့ကဟိုခုနပြောလို့လို့ဒီလိုပဲတိုက်ပွဲချင်းကိုတိုးထိခိုက်နိုင်တယ်ဆိုတာလည်းဟိုမြန်မာနိုင်ငံလေးနဲ့စိုးရိမ်ပူပန်မှုရှိပါတယ်ရှိတဲ့အတွက်လည်းဒါကိုအပြေလည်ဆုံးပေါ့နော်အငြိမ်းချမ်းဆုံးဖြစ်အောင်စိတ်ရှည်လက်ရှိနဲ့ဆောင်ရွက်နေတဲ့သဘောပေါ့
သမရယုံညွှန်ကြားရေးမှူးဦးစော်ထေပါရှင်